ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကြတဲ့ကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီဝင်တွေ၊ကရင်ပါတီခေါင်းဆောင်တွေ၊ကရင်လူထုအခြေပြုအဖွဲ့အစည်းတွေခေါင်းဆောင်80စုပေါင်းပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်တုံ့တက်တဲ့ဆွေးနွေးပွဲတရကိုဇွန်လ12ရက်နေ့ကနေစပြီး10ရက်ကြာကြာ KNU ရဲ့လေးဝါးစခန်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာအချိန်ယူလုပ်ကိုင်ရမှာဖြစ်တဲ့အတွက်အားနည်းချက်တွေရှိနေသေးကြောင်းတုံ့တက်ကြပါတယ်ကရင်အမျိုးသားအစည်းအရုံးနဲ့မေးမြန်းထားတာကိုမှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်တွေ၊ကရင်ပါတီကခေါင်းဆောင်တွေ၊ကရင်လူထုအခြေပြုအဖွဲ့အစည်းကခေါင်းဆောင်တွေအထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဦးဆောင်ပါဝင်ခဲ့တဲ့ခေါင်းဆောင်တွေကမြမအစိုးရ၊မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တည်ဆောက်ရမယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာအချိန်ယူဖို့လိုအပ်နေသေးတဲ့အတွက်အားနည်းချက်တွေရှိနေသေးတဲ့အကြောင်းသုံးသက်တွေ့ရှိခဲ့ရတယ်ဆိုပြီးကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖလိုကွယ်ထွေးင်းကပြောပါတယ
် MCU ကအကောင့်တွေပေါ်တော့တဲ့လုံငန်းကော်မတီတွေကိုဖွဲ့စည်းရတာရှိတယ် MCU ရဲ့ညှိနှိုင်းရရပေါ့နော်ကိုလို့ကျွန်တော်တို့ပြန်သုံးသက်တယ်ကျွန်တော်တို့ကတော့ဒီငင်းချမ်းတဲ့မျိုးသားပြန်လည်ဆုမဲ့ဒီတဲ့အယူအခြေနဲ့ကျွန်တော်တို့ဆောင်ရွက်တာတော့ငယ်ငယ်ဆွေးနွေးဆွေးနွေးရအကြောင်းအရာကိစ္စတွေဆွေးနွေးဖို့ဆွေးနွေးပြီးရပ်သတ်မှတ်ချက်တွေပြောရတဲ့အားမဲ့ကျရှိတယ်လို့အဲ့လိုမြင်တယ်လေအဲ့ဒီလိုဆိုတာအချိန်စီးပြီးလည်းဒီလိုမျိုးရှင်ရမတူချာဆိုတော့အချိန်ကမလုံမလောက်တဲ့အပေါ်မှာရလာထွက်လာဖို့ပြည့်တဲ့ဆောင်ရွက်တဲ့ပြည့်ကြောက်တဲ့အားလုံးကကျင့်နိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်လည်းအဲ့လိုပြန်သုံးသပ်တဲ့အပေါ်မှာတကယ်ညီချင်းအောင်မျိုးစီရင်တဲ့ဆန္ဒနဲ့ကျွန်တော်တို့ကဒါပြင်ပြရင်ဖြစ်ပါတယ်ဒီနေ့မှာရေးထိုးတဲ့အဖွဲ့တွေအစိုးရရတဲ့တော်လို့တော့မဟုတ်တော့ဆက်ပြီးပြီးထိုးတဲ့နိုင်ငံတကာဖွဲ့စည်းတွေကအကလုံးမှာအဝရှိကြတယ်လို့
2012ခုနှစ်မှာမြန်မာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်ချုပ်ဆိုထားတဲ့အပြည့်ရစာချုပ်တွေ2015ခုနှစ်မှာချုပ်ထားတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်내တည်ငြိမ်ဆိုင်ရာဂရုပြုစာချုပ်တွေ2015ခုနှစ်မှာပဲ NCA စာချုပ်တွေနဲ့ပတ်သက်လို့တုံ့တက်တဲ့ဆွေးနွေးပွဲကိုလုပ်ခဲ့ရမှာတော့ကရင်ပြည်내အတွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလုပ်ကိုင်ရမှာအဆင်ပြေမှုတွေရှိပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင် KNU အနေနဲ့တွန်းအားပေးလှုံ့ဆော်နေရတာဖြစ်တယ်လို့လည်းပြောပါတယ
် NCA အကောင့်ပြည်ပေါ်မှုဆိုတာကကျွန်တော်တို့ဒီချက်တာတဲ့ရန်တရားတွေကဒီငြိမ်းချမ်းရေးမြို့သားပြည်내သူများဆိုတော့ပြည်ထောင်စုကမြန်မာပြည်ထိုင်မှာလုပ်တဲ့အပိုင်းတို့ GMC နိုင်ငံတကာဆွေးနွေးလို့အပိုင်းတွေဒီမှာအစုပ်ပတ်တွေရန်တရားတွေလုံးဝကုန်ပြီရှိတယ်ဘုဒ္ဓလည်းကျွန်တော်တို့ဆွေးနွေးတဲ့နေရာမှာအားမဲ့ခြင်းမရှိတော့ဘူးညှိနှိုင်းတယ်ဆိုတာကတစ်ဖက်နဲ့တစ်ဖက်ကနားလည်မှုရှိရှိနဲ့တစ်ဖက်ကခံနိုင်တဲ့အဖြေကိုရဖို့အတွက်ကျွန်တော်တို့ညှိနှိုင်းချေရှာတာဖြစ်တယ်ညှိနှိုင်းပြီးရန်ရှာတဲ့သဘောတော့မဟုတ်ဘူးနော်ကျွန်တော်တို့နိုင်ငံကတကယ်တည်းကဒီပြဿနာကြီးနဲ့ရှာလာတဲ့အပေါ်မှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းတာတို့ဆံပြည့်ရှိမှုတွေကလည်းဒါတွေကိုကျွန်တော်တို့ရင်ဆိုင်နေရတဲ့အပေါ်မှာတစ်ဖက်စလုံးကနေပြီးတော့ဒီကဘာကနေဖြစ်လို့ဒီမှာဒီရရှိရမယ်ဆိုတော့အချင်းယူပြီးတော့တစ်ဖက်နဲ့တစ်ဖက်ပေါ်တော့အပေးယူညနေတက်ကနေဘုံတဘောရသူချက်လို့ဖို့လိုအပ်တယ်တခုပေါ့နောက်တစ်ခုကတော့တစ်ဖက်နဲ့တစ်ဖက်တန်းတူယူပြီးစစ်ဆေးဖို့ပိုင်းပေါ်တော့အဲ့လိုသဘောထားတွေလက်ရှိတော့ဒီအားနည်းချက်တွေရှိလာတာဒါကိုကျွန်တော်တို့ဆိုလို့အချင်းမျိုးအနည်းနဲ့အားနည်းနေတဲ့ဒီနေ့အပေါ်မှာကျွန်တော်တို့ပုံမကောင်းမှုတွေရင်းချမ်းရင်းဖြစ်စဉ်တခုပေါ်လာဖို့အတွက်ဆောင်ရွက်ရမှာကျွန်တော်တို့အားလုံးမတောင်းရှိကြတဲ့အပေါ်မှာကျွန်တော်တို့ပြန်လည်သုံးသပ်ပြင်ကြရင
်တနိုင်ငံလုံးဖြစ်ခဲ့တဲ့ထမူရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က KNU ကလက်မှတ်ရေးထိုးခဲ့တာပါ KNU ကရင်မျိုးသားစည်းရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှိကြစွာလက်နက်ကိုင်တက်ခဲ့ပြီးတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရေးစည်းရုံးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်